American ပြည်ထောင်စုရဲ့ Minnesota, Missouri နဲ့ Colorado ပြည်နယ်သုံးခုမှာအင်္ဂါနေ့ကကျင်းပခဲ့တဲ့ Republican သမ္မတလောင်းပဏာမရွေးပွဲတွေမှာ Rick Santorum ကမဲအများဆုံးနဲ့အနိုင်ရရှိသွားပါတယ်။ Rick Santorum က American ပြည်ထောင်စုမှာအစဉ်လာထိန်းတဲ့တမျိုးကြဝါဒီဟာကောင်းကောင်းရှင်သန်နေစေပါပဲလို့အင်္ဂါနေ့ညကအောင်ပွဲခံမိန့်ခွန်းမှာပြောဆိုသွားပါတယ်။ Minnesota ပြည်နယ် Republican Party ဝင်တွေရဲ့သမ္မတလောင်းပဏာမရွေးချယ်ပွဲမှာ Pennsylvania ပြည်နယ်အထက်လွှတ်တော်အမတ်ဟောင်း Rick Santorum ကမဲရဲ့အတွက်45ရာခိုင်နှုန်းနဲ့အနိုင်ရခဲ့တာပါ။အောက်လွှတ်တော်အမတ် Ron Paul က28ရာခိုင်နှုန်းထိတ်ဆုံးကတစ်ပြင်းနေတဲ့ Massachusetts ပြည်နယ်အုပ်ချုပ်ရေးမှူးဟောင်း Mitt Romney ကတော့18ရာခိုင်နှုန်းနဲ့တတိယလိုက်ခဲ့ပါတယ်။အောက်လွှတ်တော်ဥက္ကဋ္ဌဟောင်း Newt Gingrich ကတော့ဒီပြည်နယ်မှာဝင်ပြီးမရှင်ပြိုင်ခဲ့ပါဘူး။ Missouri ပြည်နယ်မှာလည်း Rick Santorum က55ရာခိုင်နှုန်း Mitt Romney က25ရာခိုင်နှုန်းနဲ့ဒုတိယ Ron Paul က17ရာခိုင်နှုန်းနဲ့တတိယ Newt Gingrich ကစတုထနေရာရရှိခဲ့ပါတယ်။ Colorado ပြည်နယ်မှာတော့ Santorum က40ရာခိုင်နှုန်းကျော် Romney က35ရာခိုင်နှုန်းနဲ့ Newt Gingrich က73ရာခိုင်နှုန်းအသီးသီးရရှိခဲ့ကြပါတယ်။ပြည်နယ်သုံးခုစလုံးမှာအနိုင်ရခဲ့တဲ့ Rick Santorum ဟာသူဟာ Mitt Romney နဲ့ Democrat သမ္မတ Obama တို့ရဲ့စာရင် American တို့ရဲ့တန်ဖိုးနဲ့အစဉ်လာကိုထိမ့်သိမ့်နဲ့တကယ် Conservative တယောက်ဖြစ်တယ်လို့ပြောဆိုလိုက်ပါတယ်။နိုဝင်ဘာလသမ္မတရွေးကောက်ပွဲမှာသမ္မတ Obama ကိုစိန်ခေါ်ရှင်ပြိုင်နိုင်ဖို့ဆိုရင် August လအတွင်း Florida ပြည်နယ်မှာကျင်းပမဲ့ Republican Party ညီလာခံမှာသမ္မတလောက်တူအနေနဲ့ကိုယ်စားလှယ်1144ယောက်ရဲ့ထောက်ခံမဲ့ရရှိဖို့လိုအပ်ပါတယ်ရှင်။